မြန်မာနိုင်ငံမှာကြက်ငွေနဲ့ဒေါ်လာလဲနှုန်းမြင့်မားလာချိန်မှာနိုင်ငံသားငွေသုံးဆွဲမှုလျှော့ဖို့ဒီပြည်ပကကားတင်သွင်းမှုကိုစစ်ကောင်စီကယာယီရဆိုင်းလိုက်တာကြောင့်ဝယ်လိုအားနဲ့ဒီကားဈေးတွေတက်လာတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်စစ်တကအာဏာသိမ်းပြီးနောက်ပိုင်းမတည်မငြိမ်အခြေအနေတွေကြောင့်စီးပွားရေးအပေါ်ရိုက်ခတ်မှုတွေကြုံလာရချိန်မှာကားဈေးကွက်မှာလည်းတက်ရောက်မှုတွေရှိလာတာပါမြန်မာနိုင်ငံကားဈေးကွက်နောက်ဆုံးအခြေအနေကိုတော့လုပ်ငန်းရှင်တချို့ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကတင်ပြပေးမှာဖြစ်ပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့သောက်ချာနေ့အောက်တိုဘာ၁ရက်နေ့ကစပြီးအသက်ဝင်တဲ့ဒီရဆိုင်မှုကိုကုန်သွယ်ရေးဦးစီးဌာနကပြီးခဲ့တဲ့လကုန်စက်တင်ဘာ30မှာထုတ်ချိန်မတိုင်ခင်ကကားဈေးကွက်ဆက်လှုပ်လာပုံကို Farmer Auto Showroom ကအုပ်ချုပ်မှုဒါရိုက်တာဒေါက်တာဆွတ်ထွန်းက
လွန်ခဲ့တဲ့နှစ်ပတ်လောက်တည်းကပေါ့နော်ကားတင်သွင်းမှုတွေကန့်သတ်မယ်ဆိုပြီးတော့သတင်းထွက်လာပါဘောကောရာလာလို့ဒီအဝင်ဒီညကျတော့ဒီပြီးခဲ့တဲ့ရက်ပိုင်းမှာထွက်လာပါတော့ကြိုတင်ပြီးတော့ညွန်နေတာတော့မရှိပါဘူး။အဲတော့လက်ရှိနေတာအပြီးရဲ့နှစ်ပတ်တည်းကတော့ဒီကားဝယ်ယူမှုတော့ပုံပြီးညှင်းတက်လာတယ်။အဲဆိုရင်ကားတင်သွင်းမှုပြိမ့်တယ်။ကားတက်တဲ့နေရာမှာလည်းဒိုးကျင်းတင်သွင်းမှုရောနောက်ကားရောင်းစင်တာနေဒီကား brand new ကားရှိုးရုံးကြီးတင်သွင်းမှုအားလုံးကန့်သတ်မယ်။နောက်အချိန်ကာလကလည်းဒီလောက်ကြီးကန့်သတ်မယ်မရှိဘူးနော်။အဲကြောင့်ပြီးခဲ့တဲ့ဒီနှစ်ပတ်လောက်ကစပြီးတော့မှကားဈေးတွေတက်လာတယ်။ကားဝယ်ယူမှုကတော့ပုံပြီးညှင်းတက်လာတယ်။နောက်ကားတင်သွင်းမှုကန့်တက်တာအကြောင်းတစ်ခုတည်းတော့မဟုတ်ဘူး။ကျွန်တော်ဒေါ်လာကိုအသုံးပြရတဲ့အတွက်ကြောင့်မလို့ဒေါ်လာဈေးတက်တဲ့ဟာကြောက်လည်းပါတာပေါ့နော်။အဲ့တော့ဒါတော့ကားမျိုးစားလိုက်ပြီး100ရာနှုန်းကနေပြီး50ရာနှုန်းတော့ဒီတက်သွားတယ်။ဒီလိုကန့်တက်လိုက်တဲ့အတွက်ကြောင့်မို့တော့ဒီဘက်မှာတော့ဒီကားနဲ့ပတ်သက်ပြီးလုပ်ငန်းလုပ်နေတဲ့ကားရှိုးရုံးတို့ကားရောင်းစင်တာတွေကတော့အခက်အခဲဖြစ်တာပေါ့နော်။သူကဖွင့်ဖို့အတွက်ကလည်းသူကနံပါတ်1ကနားမလည်မနေရမှာလေ။စောက်ဦးစောက်ရတယ်။ဝန်ထမ်းတွေခန့်ရတာရှိတယ်ပေါ့နော်။အဲ့တို့တော့ကတော့ဆက်ပြီးတော့မှလုပ်ငန်းဆောင်ရွက်ဖို့အတွက်တော့အခက်အခဲရှိတယ
်။ဒီနေရာမှာဘာကြောင့်အခုလိုကားဝယ်လိုအားများဈေးစတက်လာပုံကိုလဲမြန်မာ Trade Center ကားအယောင်စင်တာကအုပ်ချုပ်မှု Director ဒေါက်တာကျော်ကျော်အောင်က
ဝယ်လိုက်တဲ့ဆိုရင်ဟာနှစ်ချက်ပေါ့တစ်ချက်ကတော့ဒီကားလိုက်စင်တင်ရင်းဝင်ကြီးရနာလိုက်တယ်ဆိုရင်အပေါ်မှာတော့လူကြီးကဝယ်ကြတယ်ပေါ့နော်နောက်တစ်ခုကတော့လေလူကြီးအပြောင်းလဲကအများတဲ့ခါကျတော့သူ့ရင်ပြီးတော့လေဝယ်တဲ့လူတွေရှိကြတာပေါ့နော်ဟိုဒီအပိုင်းကတော့လေအယောင်ပိတ်ရတဲ့အနေအထားလို့ဒီကိုဖြစ်တယ်ဝယ်လိုအားများတော့လေစတော်မင်းများဆိုရင်လည်းအခုဂုံတလောက်နေပါတော့ဖြစ်သွားတာပေါ့နော်ကြောင်းမို့လေဒါဟိုဝယ်ရောင်းနေအမှုပဲနဲ့အီဗီးတွေကတော့နှစ်ပြီးလောက်တည်းရင်ဝယ်ကြရင်အခုဒီဆက်လေးလေးဆိုရင်ရှိတဲ့ခါလေးတွေအကုန်မရှိတော့ဘူးခင်ဗျရောင်းပြီးသွားပြီပေါ့နော်မာတီဘူးဆိုလည်းကျွန်တော်တို့ဂုံသွားပြီအခု online ဝင်းမှာဗားတဲ့ပြည်စည်းနေစီအလောက်လောက်ပဲရှိတယ်အဲကျန်တဲ့ခါလေးတွေဆိုလည်းဒီစတော်မင်းများဂုံတလောက်ဖြစ်သွားတာပေါ့နော်အေးဒီသက်တော်တွေ 20-30% လောက်တော့တက်သွားတယ်ခင်ဗျဟိုဥမာဆိုရှင်ကျွန်တော်တို့မာလီဘူးဆိုရင်ကျွန်တော်တို့900ဆုံးဆုံးလောက်ရောင်းကြတယ်ဒါပေမဲ့အခုကျတော့980-600အဲ့ဒီလောက်ဖြစ်သွားတယ်ပေါ့နော်ဟိုတကယ်ဖြစ်တင်းတဲ့ငွေကြီးပြောင်းလဲသွားတာက900,000လောက်ပြောင်းလဲသွားပြီမြေကြီးလည်းဒီကားသံပိုးကတော့ 20-30% လောက်တော့တက်ကြပါ
ဒါဖြင့်လက်ရှိအခက်အခဲပုံများလာဖို့နဲ့ရှေ့ဆက်စွန့်ရပုံကိုလည်းတရုတ်ကားတွေကိုအဓိကရောင်းတဲ့ကားရှိုးရူးမ်ကိုဥဆောင်လုပ်သူရောင်နေဦးအော်တိုမိုဘိုင်းကုမ္ပဏီလီမိတက်ရဲ့ဥက္ကဋ္ဌမြန်မာနိုင်ငံအော်တိုမိုတစ်အသင်းရဲ့ဥက္ကဋ္ဌဖြစ်တဲ့ဥအောင်ဝင်းကလည်း
ဒေါ်လာဈေးတွေတအားတက်ပြီးတော့ကျွန်တော်တို့ဒီကားစက်တာမှာလည်းဒီတော်တော်အခက်အခဲတွေ့တာပေါ့နော်ဘယ်လိုအခက်အခဲတွေ့လဲဆိုတော့အကြီးနဲ့ရောင်းသားတဲ့ကမ္ဘာဝေးတွေမှာလက်ထက်မှာရှိနေပြီးတော့ပြန်ပို့ဖို့လည်းနော်အဆက်ဆက်ကြုံရတာပေါ့နော်အဲ့လိုပဲဒီအစ်စ်ထပ်သွင်းမှုကြောင့်လည်းအဲ့ဒီဒေါ်လာတွေဝယ်ဖို့ကနည်းနည်းခက်နေတာပေါ့နော်ကျွန်တော်တို့ကလက်သလုံးမှာတော့ကျွန်တော်တို့လက်ကျန်သားတွေရောင်းကြဖို့ပဲရှိတာပေါ့နော်ဒါပေမဲ့ကြာကြာပိတ်ထားလို့တော့မရဘူးပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းကလူကြီးက30ရှိတော့ဒီမတော်ရင်သုံးဆက်မှုကလည်းများတယ်ဟုတ်ကဲ့ပိတ်ထားရင်တော့နောက်ကအကျိုးသက်အနေနဲ့ကားစီးဒါတက်လာတာချက်မှာနော်ပိုးကိုယ်လုံးကနေပေါ့
ဒါပေမဲ့အရင်နဲ့ရှင်ရင်ဖြည့်စရာဖြည့်တွင်းမှာတက်ဆင်မှုအတွက်တင်သွင်းနိုင်ပုံကိုတော့ဒေါက်တာဆွတ်ထွန်းကအ
ဲသူကလူစီးကားတွေကိုတော့အဓိကကန့်တက်တာပေါ့နော်လုပ်ငန်းသုံးကားနဲ့ဘတ်စ်ကားတွေတော့မပါဘူးပေါ့နော်အဲစီးပွားလုပ်ငန်းသုံးကားတွေနေနေတော့ထိခိုက်မှုမရှိဘူးပေါ့နော်နောက်တစ်ချက်အရကျွန်တော်ကလက်ရှိနေသားမှာတော့ဒီကားတက်ဈေးကွက်မှာတော့ဒီပြည်တွင်းမှာထောက်ထုတ်တက်ဆင်တဲ့ SKD ခေါ်တာစီးမီနော့တောင်းခေါ်တဲ့ကားတွေကတော့ဈေးကွက်ရဲ့85000ကျော်လောက်ရရှိလာတာပေါ့နော်။ဘုမာဆိုစူဇူကီတို့ဟာမျိုးပေါ့နော်။အဲ့တော့ဒီဟွန်နိုင်းတို့ဟာမျိုး။နောက်ဒီတရုတ်ကားအများစုပေါ့နော်။ဆိုရီတို့ဂျန်နက်တရုတ်ကားတွေဒါတွေကတော့ဆက်ပြီးတော့မှလုပ်တင်သွင်းရမယ်။ဆက်ပြီး SKD လုပ်ခွင့်ရမယ်
။ဟ အခုလိုကားတင်သွင်းတာရဆိုင်လိုက်ပြီးမှတခြားတင်သွင်းကုန်တချို့လည်းရဆိုင်လာမှာကိုစိုးရိမ်ကြီးမှုတွေရှိလာတယ်လို့သုံးသပ်သူတွေကပြောနေကြပါတယ်ခင်ဗျ